မြန်မာနိုင်ငံဆရာကုလသမဂ္ဂလူခွင့်ရဲ့အထူးကိုယ်စားလှယ် Miss Yan Hili ဟာဒီကနေ့ဗမော်မျိုးကဒုက္ခသည်စခန်းနေစီကိုဆက်ပြီးတော့တွားရောက်ခဲ့ပြီးဗမော်အချင်းထောင်မှာအချင်းသားတအုပ်နဲ့လည်းတွေ့ဆုံခဲ့ပါတယ်။ဒေသခံတချို့ရဲ့ငြိမ်းချမ်းရေးလိုလားမှုကိုဖော်ထုတ်တဲ့ဆန္ဒထုတ်ဖော်မှုနဲ့လည်းတွေ့ဆုံခဲ့ရပါတယ်။ကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့ကချင်ပြည်နယ်ခီးစဉ်အပြီးမကြသေးခင်ကပြိပခါတွေဖြစ်ပွားခဲ့ရာမန္တလေးမြို့ကိုတွားရောက်ဖို့လည်းရှိပါတယ်။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ကိုစီသူကပြောပြပေးမှာဖြစ်ပါတယ်ရှင်
။ဟုတ်ကဲ့ပါ။ကချင်ပြည်နယ်ကိုရောက်နေတဲ့ကုလသမဂ္ဂလူအခွင့်ရေးကိုယ်စားလှယ် Miss Yan Hili ဟာဒီနေ့မှာတော့ဗမော်မြို့ကစစ်ပေးရှောင်ဒုက္ခသည်စခန်းတွေစီကိုတွားရောက်ခဲ့ပါတယ်။မနေ့ကမြကြီးနားမြို့မှာကချင်ပြည်နယ်အစိုးရအဖွဲ့နဲ့တွေ့ဆုံခဲ့ပြီးတော့ဗိုင်းမော်မြို့ကဒုက္ခသည်စခန်းတွေစီကိုတွားခဲ့ပြီးတဲ့နောက်ဒီနေ့တော့ဗမော်မြို့ကိုဆက်လက်တွားရောက်ခဲ့တဲ့အကြောင်းခီးစင်မှာအတူလိုက်ပါသွားတဲ့ရန်ကုန်မြို့ကုလသမဂ္ဂရုံးရဲ့ပြန်ကြားရေးအရာရှိဦးအေးဝင်းကပြောပါတယ
်မနေ့ကဟိုမိကျနာမျိုးရောက်တယ်ရောက်ပြီးတော့မိကျနာဟိုရင်းပေါ်ဒီနေ့ဆူရနဲ့တွေ့တယ်ဒီနေ့ဝန်ကြီးချုပ်နဲ့တွေ့တယ်ပြီးတော့ပြောပမော်ကိုဆက်လာတယ်ပမော်ဆက်လာတာမှဝိုင်းမော်ဒုက္ခတဲ့စခန်းအခုအနေဝင်ပြီးတော့ကျွန်တော်တို့ပမော်ရောက်တာပေါ့နော်ပမော်ဒီနေ့ကတော့ကျွန်တော်တို့မနေ့ပိုင်းကတော့ဒီဒုက္ခတဲ့စခန်းသုံးခုပေါ့နော် AD 2000 ဆိုရုံထားဒုက္ခရစ်ခံရင် now robert church ဆိုရဲဒုက္ခရစ်ခံတခုရဲ့နောက်တခါရေချွေးကြီးနဲ့ဒုက္ခရစ်ခံမှာအဲ့တော့မြန်ရောက်ခဲ့တယ်။နောက်ပြီးတော့ကျွန်တော်တို့ဟိုမျိုးရရှင်းတာတို့ရောက်ခဲ့တယ်ခဏရောက်ခဲ့တော့ပြီးတော့ကျွန်တော်တို့ဒီပမော်မျိုးနဲ့ပေါ့နော်ပုတ်တူရဖွဲ့နဲ့တွေ့တယ်တွေ့ပြီးတော့သူကလည်းဒီပမော်မျိုးနဲ့ experience ပေါ့ဒီဖတ်တယ်လို့သင်တယ်ပါပါရှင်းပြကျေးဇူးပါဒီကဘောမမျိုးနေမှာရှိတဲ့ဖွဲ့စည်းတဲ့ territory
လူခွင့်ရေးကိုယ်စားလှယ် Miss Yan Hili ရဲ့ဘောမမျိုးခီးစဉ်တဲ့ဘောမအချင်းထောင်ကိုပါရောက်ရှိခဲ့ပါတယ်အချင်းသားတူနဲ့လည်းတွေ့ဆုံခဲ့တယ်လို့အချင်းထောင်တာဝန်ကြအရာရှိကအတည်ပြုပြောကြားပါတယ်အချင်းသားမိသူမိဘဖြစ်တဲ့ဆိုတာကိုတော့နှစ်ဖက်စလုံးကပြောဆိုခြင်းမရှိပါဘူးအခုမြန်မာပြည်ခီးစဉ်တခြားမြန်မာပြည်ရဲ့ပကတိအခြေအနေတွေကိုသိရှိအောင်စူးစမ်းသွားမယ်လို့ Miss Yan Hili ကပြောဆိုတဲ့အကြောင်းပြန်ကြားရေးရာရှိဦးအေးဝင်းကပြောပါတယ်ကချင်ပြည်နယ်ခီးစဉ်အတွင်းဒေသခံတွေရဲ့တောင်းဆိုဆန္ဒထုတ်ဖော်တာတွေနဲ့လည်းကြုံခဲ့ရတယ်လို့ဆိုပါတယ်ကချင်ဒေတာငိမ့်ချန်းစီကြီးအတွက်အဓိကထားရည်ရွယ်တာဖြစ်တယ်လို့ဦးရေဝင်းကပြောပါတယ
်ဈာမတော့ဟိုလေပေါ့ဟိုကျွန်တော်ဟိုရင်ဖြတ်ခနေတော့တွေ့လိုက်တယ်ပေါ့ဒီကြည့်ရတော့ဟိုသူတို့ပြည်တချင်းသူဟိုစားပေါ့ဒီဒီရလူတွေပေါ့သူငိမ့်ချိုင်းတို့ရှင်ကြောင်းသူတို့လူလူတင်းတည်းပါအဲ့ဒီဆိုလမ်းပြီးဟိုတက်တော့ငိမ့်ချိုင်းတစ်ဖက်တည်းလို့ဆန္ဒထုတ်ပေါ်အမိတို့တွေ့ခဲ့ပါကတည်းကကျွန်တော်တို့ကဖြတ်တော့ဖြတ်လာဆိုဒီကြားရတော့သူတို့မတွေ့ခဲ့ပါဟိုရင်းအနေနဲ့ပါသူတို့ဆန္ဒအနေနဲ့ပဲဟိုရင်းပေါ့ဟိုသူတို့ကချီချီနဲ့ကြီးရရင်တခုဆန္ဒထုတ်ဖို့သဘောပါပဲအမအထွေထူးတော့မရှိပါဘူ
းထာဝရငြိမ်းချမ်းရေးလက်မှတ်ထိုးနိုင်ရန်ကူညီပေးစီလိုကြောင်းလက်နက်ကိုင်အဖွဲ့များရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဖော်ထုတ်ပေးစီလိုကြောင်းစတဲ့စာသားတွေရေးထိုးထားတဲ့စိုင်းပုတ်တွေကိုကင်ဆောင်ပြီးကုလသမဂ္ဂလူခွင့်ရေးကိုယ်စားလှယ်ရဲ့ရင်တန်းဖြတ်တန်းသွားစဉ်မှာဒေသခံတွေကတောင်းဆိုခဲ့တာဖြစ်ပါတယ် Miss Yan Hili ဟာဗမာမျိုးကနေဒီကနေ့ညနေမှာမြကြီးနားမြို့ကိုခီးဆက်မှာဖြစ်ပြီးတော့မနက်ဖြန်မှာတော့မကြသေးခင်ကပြိပက္ခဖြစ်ပွားခဲ့တာကြောင့်ညမထွက်ရအမိန့်ထုတ်ပြန်ထားတဲ့မန္တလေးမြို့ကိုတွားရောက်မှာဖြစ်တယ်လို့လည်းသိရပါတယ်။ခီးစဉ်အတွင်းနေပြည်တော်ကိုတွားရောက်ပြီးတော့အစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့အပြင်မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါန်ဆန်းစုကြည်အပါအဝင်လွှတ်တော်ကိုယ်စားလှယ်တွေနဲ့လည်းတွေ့ဆုံဖို့ရှိပါတယ်။ဇူလိုင်လ18ရက်နေ့ကစတင်ခဲ့တဲ့ Miss Yan Hili ရဲ့ခီးစဉ်အတွင်းလူခွင့်ရေးအဖွဲ့အစည်းတွေနဲ့တွေ့ဆုံတာအပြင်အင်းစင်ထောင်နဲ့ရခိုင်ပြည်နယ်တို့ကိုလည်းတွားရောက်ခဲ့ပါသေးတယ်။ဆရာတာခီးစဉ်အဆုံးသတ်မဲ့ဇူလိုင်လ26ရက်နေ့မှာတော့ရန်ကုန်ပြည်ပဆိုင်ရာ၄စိတ်မှာသတင်းမီဒီယာတွေနဲ့တွေ့ဆုံသွားမယ်လို့လည်းသိရပါပါတယ်ခင်ဗျာ။